ချမ်းသာတဲ့နိုင်ငံတွေမှာဒုက္ခသည်တွေကိုလက်ခံတဲ့နှုတ်ကြားဆင်းလာတဲ့အတွက်သူ့အနေနဲ့စိုးရိမ်ပူပန်ပြီးကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူတာရက်စ်ကပြောကြားလိုက်ပါတယ်။ဒီနိုင်ငံကဒုက္ခသည်များနေ့မှာပြောကြားလိုက်တာပါ။အမေရိကန်သမ္မတဒိုနယ်ထရန့်အစိုးရလက်ထက်မှာဒုက္ခသည်တွေလက်ခံနေတာနည်းလာတာကြောင့်မြန်မာဒုက္ခသည်တွေအမေရိကန်ကိုလာရောက်ရေးအခက်ကြုံနေရတယ်လို့ဒုက္ခသည်ကူညီဆောင်ရွက်နေသူတွေကပြောပါတယ်။ဒီကြောင်းကိုကျော်အောင်လင်းကဆက်ပြီးပြောပြမှာပါ။
ဒုက္ခသည်အရေးကိုလူသားချင်းစာနာမှုနဲ့ဖြေရှင်းရမယ်အစားနိုင်ငံရေးအရာဖြေရှင်းနေကြတယ်ဆိုတာကိုလူတွေလက်ခံရလိမ့်မယ်ကဘာတဝန်းကပဋိပက္ခတွေမှာအရင်ဆုံးကြုံကြရတာကလူတွေအိုးအိမ်ဆုံးခွာပြီးတော့ထွက်ပြေးနေကြရတာပါလို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကနိုင်ငံတကာဒုက္ခသည်များနေ့မှာမနေ့တုန်းကပြောခဲ့ပါတယ်ချမ်းသာတဲ့နိုင်ငံတွေကဒုက္ခသည်တွေကိုလက်ခံမှုညှော့နှဲလာနေတာကြောင့်ဒုက္ခသည်တွေနိုင်ငံများမှာအခြေချနေထိုင်မှုအခွင့်အလမ်းတွေလည်းညှော့နှဲလာနေတာကိုသူဆိုရင်မိတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ကဆိုပါတယ
် This is particularly worrying especially when associated to forms of political populism xenophobia racism in which refugees become a target
အခုလိုဒုက္ခသည်တွေကိုလက်ခံမှုညှော်နှဲလာတဲ့အပေါ်အထူးဆိုရင်ရတဲ့အချက်ကနိုင်ငံရေးမှာအများကြီးလိုက်ပြောမှုလူမျိုးရေးမုန်တီးမှုလူမျိုးရေးခွဲခြားမှုစတဲ့အချက်တွေပေါ်အခြေခံပြီးဒုက္ခသည်တွေဟာပြစ်မှတ်ထားခံကြရတယ်ဒုက္ခသည်တွေဟာအကျန်းဖက်သမားတွေမဟုတ်ပဲအကျန်းဖက်မှုနဲ့ပတ်သက်နေတဲ့အကြောင်းမကြာခဏဆွဆွဲတာကိုခံနေကြရတယ်။တကယ်တော့သူတို့တွေဟာအကျန်းဖက်မှုတံကိုအရင်ဆုံးကြုံခဲ့ရတဲ့သူတွေဖြစ်ပြီးအဲ့ဒီအကျန်းဖက်မှုတွေကနေလွတ်အောင်ထွက်ပြေးလာရလို့သူတို့ကဒုက္ခသည်တွေဖြစ်လာကြရတာပါ။အ မေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကလည်းဒုက္ခသည်အရေးမှာလူသားချင်းစာနာတဲ့ကူညီထောက်ပံ့မှုတွေဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့ဂရီပေးပြောဆိုခဲ့ပြီးဒုက္ခသည်တွေကိုခြေချနေထိုင်ဖို့လက်ခံတဲ့နိုင်ငံတွေကိုလည်းအမေရိကန်ပြည်ထောင်စုကကျေးဇူးတင်တဲ့အကြောင်းနိုင်ငံကဒုက္ခသည်များနဲ့ထိတ်မှတ်ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုဟာအရင်တုန်းကထက်စာရင်ဒုက္ခသည်တွေကိုညှော့နှဲပြီးတော့လက်ခံနေတာကြောင့်မြန်မာဒုက္ခသည်တွေအမေရိကန်ကိုလာပြီးတော့ခြေချဖို့ကိစ္စမှာလည်းအခက်ကြုံနေရပါတယ်။အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာမြန်မာဒုက္ခသည်ကူညီမှုလုပ်ငန်းတွေဆောင်ရွက်နေတဲ့ BICA လို့ခေါ်တဲ့မြန်မာအမေရိကန်လူမျိုးရေးအသင်းရဲ့ဥက္ကဋ္ဌဒေါက်တာရိုဒင်းငါက
ဒီအမေရိကန်ပြည်ထောင်စုကနေဒီဒုက္ခသည်တွေကိုခေါ်ယူတဲ့ကိစ္စမှာတော့ President Obama တော့2016 and 2019 September လောက်ကုန်ထိဒုက္ခသည်တသိန်းတပေါင်းလက်ခံဖို့လက်မှတ်ထိုးခဲ့တယ်။ဒါပေမဲ့အခုသမ္မတတဲ့ Donald Trump ကအဲ့ဒါကိုတသိန်းတပေါင်းကို5,000ကို short ချလိုက်တယ်။60ရာခိုင်နှုန်းလောက်၃လီပါလောက် short လိုက်တာပေါ့နော်။အဲ့ဒီရဲ့ထိရောက်မှုအနေနဲ့ကျွန်တော်တို့ဗမာပြည်သားတွေဒုက္ခသည်တွေလည်းဒီအမေရိကန်ပြည်ထောင်စုကိုဝင်ရောက်လာတာတော်တော်လေးနည်းသွားတယ်ဒီနှစ်တော့
ဒေါက်တာရိုဒင်းငါတို့အသင်းရဲ့စီးရင်ကောက်ယူမှုအရ2005ခုနှစ်နောက်ပိုင်းကစလို့အမေရိကန်ရောက်မြန်မာဒုက္ခသည်အရေးအတွက်ဟာ23,000လောက်ရှိတယ်လို့ဆိုပါတယ်ပြည်ပရောက်မြန်မာဒုက္ခသည်တွေကြုံတွေ့နေရတဲ့မတူညီတဲ့အခက်အခဲတွေကိုလည်းဒေါက်တာရိုဒင်းငါကရှင်းပြပါသေးတယ
်အထူးသဖြင့်မလေးရှားမှာဗမာပြည်သားပေါ့နော်23,000လောက်ပြိမ့်ပြီးနေသေးတယ်သူတို့ကမလေးရှားရဲကိုလည်းကြောက်ရတဲ့အခြေအနေရှိတယ်နောက်ကမလည်းအလုတ်လုရတာအိမ်ခံရတာတို့လုံခြုံမှုမရှိတဲ့ဟာတွေလည်းအများကြီးတွေ့ရတယ်။နောက် New Daily မှာအောင်းချီပြီးတော့ရှိတယ်။သူတို့ကလည်းဒါဒုက္ခမျိုးမျိုးရှိတယ်။တခုကတော့အိန္ဒိယရဲကတော့မလေးရှားရဲလောက်တော့အဖမ်းဆီးမကြမ်းတမ်းဘူးပေါ့နော်။ဒါနဲ့အဝတ်နေရေးမှာသူတို့ကခက်ခဲတော်တော်များများရှိပါတယ်။ထိုင်းမြန်မာနယ်စဒုက္ခတဲ့စခန်း3-4ခုလောက်ကျွန်တော်ရောက်ခဲ့ဘူးလေ။အဲ့ဒီမှာပြဿနာတော့ဒီနေစရာတော့ရတယ်ဒါပေမဲ့စာဝတ်နေကြီးမှာဒီအစုရှင်နိုင်ငံတွေရဲ့ရာရှင်အစားအသောက်ကျွေးမွေးတာကိုပဲသူတို့မိခိုးပြီးတော့ဆင်းဆင်းရဲရဲကြက်ကြက်တဲတဲနေရတာကျွန်တော်နေ့နေကိုတွေ့ခဲ့ရတယ
်ဒေါက်တာရိုဒင်းငါဟာဒုက္ခသည်တွေစိတ်ချလက်ချကိုယ့်အိမ်ကိုယ့်ရာပြန်ပြီးတော့နေထိုင်ဖို့ကိုလည်းလက်ရှိမြန်မာအစိုးရကိုတင်ပြခဲ့တဲ့ပုံကပါမြန်မာအစိုးရမှာဒုက္ခသည်ရေးဖြစ်ရှင်းမှုအားနည်းနေတဲ့အကြောင်းကိုလည်းသူကအခုလိုထောက်ပြပါတယ်
မှာဆိုရမယ်ဒုက္ခတဲ့နေရပြန်ရေးကိစ္စကိုထိထိရရောက်မလုပ်သေးဘူးစီမံကိန်းလည်းပြိမရှိသေးဘူးလို့ကျွန်တော်မြင်ပါတယ်2016ဇွန်လတုန်းကကျွန်တော်က BACIA ရဲ့ဥက္ကဋ္ဌပေါ့နော်နောက်ကျွန်တော်တို့ဒါရိုက်တာအလိုက်ဆာဘာစီနဲ့အတူနေပြီးတော့သွားပြီးတော့အမျိုးသားဖက်တော်ဥက္ကဋ္ဌတို့ဝန်ကြီးတော်တော်များများကျွန်တော်တို့တွေ့ပြီးတော့ဒီကိစ္စကိုပြောခဲ့တယ်ဒါပေမဲ့လက်ရှိမြန်မာနိုင်ငံအစိုးရကဒီဟာတွေလုပ်ဖို့စင်တဲ့မဖြစ်သေးတာရဲ့ဘာဆက်လုပ်ရမယ်ဆိုတဲ့ဟာ idea ပေါ့နော် vision ကောင်းကောင်းမချမှတ်နိုင်သေးတာတွေ့ရတယ်ခြုံပြီးပြောရင်မြန်မာနိုင်ငံအစိုးရရဲ့ဒုက္ခသည်များနေရပြန်ကြီးဆောင်ရွက်မှုအရအင်မတန်မှအားနည်းသေးတယ်လို့ကျွန်တော်တို့တွေ့ရပါတယ်
မြန်မာဒုက္ခသည် 23,600 ကိုဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားတာဖြစ်ပြီးတော့ထိုင်းနိုင်ငံရောက်မြန်မာဒုက္ခသည်အရေးအတွက်ကတော့ 32,600 ရှိပြီးမလေးရှားနိုင်ငံမှာ 18,000 နဲ့အိန္ဒိယနိုင်ငံမှာ 15,600 ရှိနေတယ်လို့ UNHCR ရဲ့တင်လာနေကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ခင်ဗျာ